Welcome to the Voice of America in Burmese.
အဒမတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ Line meter 1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟားမတ်စ်ရဲ့ထိတ်တန့်လက်နက်ထုတ်လုပ်သူတဦးကိုအစ္စရေးတပ်ကတုတ်တင်ခဲ့ပါတယ်အမေရိကန်ရဲ့အစ္စရေးကိုအကူအညီပေးဖို့အတွက်ရေးဆွဲထားတဲ့ဥပဒေချမ်းကိုအတည်ပြုဖို့အတွက်အကြက်တဲနဲ့ကြုံတွေ့နေရပါတယ်အမေရိကန်ရဲ့ပြည်내ရွေးကောက်ပွဲတွေမှာဒီမိုကရက်တွေကနေရာအများပြားမှာအနိုင်ရနေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်ဒေသစခန်းသိန်းတိုက်ပွဲတွေဆက်ပြင်းထန်နေရမှာ TNL တအန်းတက်ပြောခွင့်ရက
မတူဒီလိုစစ်စခန်းနဲ့ရဲစခန်းကိုကျွန်တော်ဝင်ရောက်ရှင်းလင်းတိုက်ပတ်နေတာတော့ဒီမှာ6ရက်လောက်ရှိဒီမြို့ကမှတော့ကျွန်တော်ဝင်နိုင်ဘောနော
်ဒီရှမ်းမြောက်တစ်တုံညာနှစ်ခုစစ်စင်ရဲ့နှစ်ပတ်ခန့်အကြာမှာPND ဒေတာကလည်း1139စစ်စင်ရေးစတင်လိုက်ပါပြီ။နောက်ဒီရှမ်းမြောက်တိုက်ပွဲတွေပြိမိနေတဲ့ထိုင်း160ကျော်ကိုကယ်တင်နိုင်မယ်လို့ထိုင်းဒီရဲချုပ်ကပြောလိုက်ပါတယ်။အခုလိုသတင်းလွှာတယ်ပြီးမှတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်။နောက်မခင်လေးရဲ့ Gen Z နောက်ကိုရနေအားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမြန်မာရောနိုင်ငံတကာသတင်းတွေကိုပါမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
ကာဇာမှာရှိတဲ့စစ်သွေးကြွအုပ်စုကိုပြင်မှတ်ထားပြီးလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကိုလုပ်နေစင်မှာပဲဟားမတ်စ်ကထိတ်တန့်လက်နက်ထုတ်လုပ်သူတဦးကိုအစ္စရေးစစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောပါရယ်စစ်စင်ရေးအတွင်းမှာပါလက်စတိုင်းအရက်သားအများအပြားဟာကာဇာကမ်းမြောင်တောင်ပိုင်းကိုထွက်ပြေးလာကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောသလိုနောက်ပိုင်းရောက်လာသူတွေကိုနေရာချထားဖို့အတွက်လည်းအခက်အခဲရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါရယ်လူသားချင်းစာနာထောက်ထားမှုညှိနှိုင်းဆိုင်ရာကုလသမဂ္ဂရုံးကတော့အင်္ဂါနေ့ကခန့်မှန်းခြေလူပေါင်း1000ကျော်လောက်ထွက်ပြေးခဲ့ရပြီးအရင်နေ့တွေကထက်3ဆပိုများတယ်လို့ပြောပါရယ်ကာဇာကမ်းမြောင်ဒေသမှာနေထိုင်သူ 1.3 သန်းရဲ့3ပုံ2ပုံခန့်ဟာအိုးမဲ့အိမ်မဲ့ဖြစ်နေကြရပြီးတန့်ရှင်းတဲ့ရေနဲ့လောင်စာဆီပြက်လက်မှုတွေကိုလည်းရင်ဆိုင်နေရတာပါအောက်တိုဘာ9ရက်နေ့ကဟားမတ်စ်ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးမှာလူ1400ကျော်သေဆုံးခဲ့ရပြီးအများစုကတော့အရက်သားတွေဖြစ်တယ်လို့လူပေါင်း240ခန့်ကိုလည်းတစားကန်ဖြစ်ဖမ်းဆီးထားပါတယ်။ဂါဇာမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း1500ကျော်သေဆုံးခဲ့ပြီးသုံးပုံနှစ်ပုံဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ G7 CYNRG 9နိုင်ငံအနေနဲ့အစ္စရေးဟားမတ်စ်ပေါ်ပုံရက်တီချက်ထုတ်ပြန်လိုက်တယ်လို့ပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့ CYNRG 9နိုင်ငံ G7 ဖွဲ့ဝင်နိုင်ငံတွေကထိတ်တန့်သံတမန်တွေအစ္စရေးနဲ့ဟားမတ်စ်ပွဲပေါ်ရည်တည်ချက်သဘောထားတက်ကိုဒီနေ့မှာပဲတင်ကြီးတင်ကျုပ်ထဲထုတ်ပြန်လိုက်တာပါဟားမတ်စ်ပေါ်ပြစ်တင်ရှုံချပြီးအစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြကဂါဇာဒေသကအရသားတွေအတွက်အကူအညီတွေအများဆုံးပေးနေအောင်ယာယီပြစ်ခတ်ရဆဲဖို့လည်းတိုက်တွန်းခဲ့ကြတယ်လို့ဝန်ကြီးဘလင်ကန်ကအခုလိုပြောပါတယ်ဟုတ်ကဲ့ဝန်ကြီးဘလင်ကန်အနေနဲ့ပြောသွားတာကတော့ပါလက်စတိုင်းအရသားတွေကိုကာကွယ်ဖို့လူသားချင်းစာနာမှုအကူအညီတွေပုံမှန်ပေးပို့မှုတွေအရှိန်မြင့်နိုင်ဖို့နဲ့အမေရိကန်တွေနဲ့တခြားနိုင်ငံသားတွေထွက်ခွာခွင့်ရဖို့တစ်စကံတွေလွမြောက်ရေးရည်မှန်းချက်တွေအတွက်လူသားချင်းစာနာမှုနဲ့ယာယီပြစ်ခတ်ရဆဲရေးကအထောက်အကူဖြစ်စေလိမ့်မယ်လို့အားလုံးကသဘောတူထားကြကြောင်းဝန်ကြီးဘလင်ကန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။နှစ်ရက်ကြာအထူးG7 CWP ထုတ်ပြန်ချက်မှာအစ္စရေးပေါ်ဟားမတ်စ်တိုက်ခိုက်မှုနဲ့ပတ်သက်လို့အပြင်းထန်ရှုတ်ချခဲ့ကြပြီးဝိုင်းရံပိတ်ဆို့ထားရတဲ့ဂါဇာဒေသမှာပါလက်စတိုင်းအရက်သားတွေကိုကူညီနေအောင်အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာကိုလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့ကာလာဒိုအစိုးရရန်ပုံငွေဥပဒေချမ်းဟာနိုဝင်ဘာ18ရက်မတိုင်ခင်တက်တန်းကုန်မှာဖြစ်ပေမဲ့အစ္စရေးကိုအမေရိကန်အကူအညီပေးရတဲ့လုံခြုံရေးကိစ္စရပ်တွေမှာဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခွင့်သဘောတူညီမှုရဖို့တွေကတော့နှောင့်နှေးလျက်ရှိနေပါတယ်။တလားကြော်ကြာကြာမြင့်နေပြီဖြစ်တဲ့အစ္စရေးဟားမတ်စစ်ပွဲမှာအစ္စရေးဘက်ကအကူအညီပေးရတဲ့ဒီမိုကရက်တွေရောရီပက်ဘလစ်ကန်တွေကပါသဘောတူထားပြီးမဲ့လက်တွေမှာတော့အကူအညီပေးကိစ္စတွေကရှေ့ဆက်မရဖြစ်နေတာပါ။အရင်ဘက်ကရီပက်ဘလစ်ကန်အများစုရှိတဲ့အောက်လွှတ်တော်က Israel le chao ne dongji ka wei snit de twet yan bon ngwe dollar 13.6 billion pe bu upre chan ko khwin pyu tha bi me democrat a mya su shi de si nei lwet daw ga tabaw ma tu de twet le phit par de di upre chan ha aw lwet daw okkhata mike johnson ye u saw mu aw ma israel twet parama song thaut de upre chan le phit par de di upre chan ha a ye taji lu at ni de a ya ba lo le johnson ga tadin daw twi ko in ga ni ga pyo par de aw lwet daw ma shi de democrat a mya su ga le israel ko akunyi pe bu thauk khan ja bi me irs akon thana ye a thong
ထက်တောက်မှုကိုကန့်ကွက်တဲ့အနေနဲ့ဒီဥပဒေကြမ်းကိုထောက်ခံမှုမလုပ်ခဲ့တာလည်းဖြစ်ပါတယ်ရှင်။ယူကရိန်းရဲ့ဥရောပတမကအီယူဖွဲ့ဝင်လျှောက်ထားချက်ကိုအဖွဲ့ဝင်နိုင်ငံတွေဆွေးနွေးဖို့ဥရောပကော်မရှင်ဘက်ကလက်ခံလိုက်ပါပြီ။အဖွဲ့ဝင်ဖြစ်ခွင့်ရဖို့လျှောက်ထားတဲ့မော်ဒူဘာနိုင်ငံကိုလည်းအလားတူတရားဝင်ထက်သွင်းဆွေးနွေးဖို့နဲ့ဂျော်ဂျီယာနိုင်ငံကိုတော့လျှောက်ထ င်ဖို့ထောက်ခံလိုက်တဲ့သမိုင်းဝင်နေ့တနေ့ဖြစ်လဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယွန်ကဆက်ပြောခဲ့ပါတယ်ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတော့ယူကရိန်းနိုင်ငံ EU ဖွဲ့ဝင်နိုင်ငံတနေငယ်ဖြစ်စေရမယ်လို့မနေ့ကပဲပြောဆိုထားပါတယ်အဖွဲ့ဝင်ဖြစ်ခွင့်ရဖို့ယူကရိန်းရဲ့လျှောက်ထားချက်ကိုပြီးခဲ့တဲ့နှစ်ဇွန်လမှာ EU ကလက်ခံခဲ့တာဖြစ်ပြီးအာဂရီလိုက်စားမှုတွေကြေကြေပြတ်ပြတ်ပေါ်ပေါက်နေတာတရားရေးလုပ်ငန်းတွေမှာပြည်ပြင်ပြောင်းလဲဖို့လိုအပ်နေတာတွေအပါအဝင်အဖွဲ့ဝင်ဖြစ်လက်ခံဖို့လိုအပ်ချက်အတော်များများကို EU ကသတ်မှတ်ထားပါတယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့စံသတ်မှတ်ချက်တွေနဲ့ကိုက်ညီအောင်လုပ်စရာတွေရှိသေးဖြစ်ကြောင်းယူကရိန်းသမ္မတကလည်းအသိမှတ်ပြုလက်ခံထားပါတယ်ဥရောပကော်မရှင်ရဲ့ထောက်ခံချက်ကိုအတည်ပြုသင့်မသင့်လာမယ့်ဒီဇင်ဘာ14ရက်နဲ့15ရက်နေ့တွေကြာရင် Brussels မြို့မှာကျင်းပမယ့်ထိပ်သီးအစည်းအဝေးမှာEU ကောင်းဆောင်တွေဆွေးနွေးဆုံးဖြတ်ဖို့လဲစီစဉ်ထားကြပါတယ်ခင်ဗျာ
ဒီ UI American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 1553ညပိုင်းဒိုမီတာ25 kHz 1783ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးမြ view ရဲ့ထိတန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်သမရယူကောက်ဝဲကျင်းပဖို့တစ်နှစ်သာလိုတော့တဲ့အမေရိကန်ပြည်ထောင်စုမှာမနေ့ကနိုဝင်ဘာ9ရက်နေ့မှာကျင်းပတဲ့ပြည်내ယူကောက်ပွဲတွေမှာဒီမိုကရက်တွေနဲ့တရားဝင်ကိုယ်ဝင်ဖျက်ချခွင့်အတွက်လှုံ့ဆော်သူတွေကပြည်내အများအပြားမှာဆက်တိုက်နိုင်ရရှိနေပါတယ်။အိုဟိုင်းယိုပြည်နယ်မှာတော့ကိုယ်ဝင်ဖျက်ချခွင့်နဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးစောင့်ရှောက်မှုပုံစံတွေရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အိုဟိုင်းယိုပြည်နယ်ဟာကိုယ်ဝင်ဖျက်ချခွင့်ကိုတားမြစ်ထားတဲ့ပြည်내တွေကတစ်ခုလည်းဖြစ်ပါတယ်။အိုဟိုင်းယိုပြည်နယ်မတိုင်ခင်ကတော့ကယ်လီဖိုးနီးယားကန်တက်ကီမီချီဂန်မွန်တာနာနဲ့ဗာမော့အပါအဝင်အခြားပြည်နယ်အများအပြားမှာကိုယ်ဝန်ဖျက်ချခွင့်ကိုတားမြစ်ဖို့မနစ်ကလေးကစတင်လှုပ်ဆောင်ခဲ့ကြတာပါကန်တက်ကီပြည်နယ်မှာတော့ဒီမိုကရက်ပါတီကပြည်နယ်အုပ်ချုပ်ရေးမှူးအန်တီဘီရှီယာကပြန်လည်ရွေးကောက်ခံရပြီးတော့မစ္စစ်ပီပြည်နယ်မှာတော့ရီပပ်ဘလစ်ကန်ပြည်နယ်အုပ်ချုပ်ရေးမှူးထေရစ်ကဒီမိုကရက်တစ်တဦးဖြစ်တဲ့ဘရန်ဒန်ပရက်စလီကိုအနိုင်ရရှိခဲ့ပါတယ်ဗာဂျီးနီးယားပြည်နယ်မှာတော့ဒီမိုကရက်ပါတီကအထက်နဲ့အောက်လွှတ်တော်နှစ်ရစလုံးမှာအနိုင်ရလိုက်တဲ့အတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူး Glenn Rankin ရဲ့ပြည်နယ်လွှတ်တော်တစ်ခုလုံးကို Republican Party တွေကထိန်းချုပ်လိုက်တဲ့ထိန်းချုပ်လို့တဲ့အစီအစဉ်ကပြတ်သွားခဲ့ရပါတယ်2024ရွေးကောက်ပွဲမှာ American အောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အထက်လွှတ်တော်က33နေရာအတွက်ရွေးချယ်သွားမှာလည်းဖြစ်ပါရဲ့ရှင်
American အစိုးရနဲ့ရလဒ်ထွေရေးအဆင့်ဆင့်တွေ့ဖို့အသင့်ရှိတယ်လို့တရုတ်ဘက်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုကအစိုးရရရှိအဆင့်ဆင့်နဲ့တွေ့ဆုံဖို့တရုတ်နိုင်ငံဘက်ကအဆင်သင့်ရှိကြောင်းတရုတ်ဒုသမ္မတဟန်ကျန်းကဒီနေ့ပြောကြားလိုက်တာပါဆာဖရန်စစ္စကိုမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လာမယ့်သတင်းပတ်တွင်တွေ့ဆုံနိုင်ခြင်းရှိနေတာပါဒါပေမဲ့လည်းဒီလိုတွေ့ဆုံရမှာဖြေရှင်းရမယ့်ပြဿနာတွေရှိနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကလည်းအခုလိုပြောပါတယ်တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေဆန်ဖရန်စစ္စကိုမှာတွေ့ဆုံဖို့ကိစ္စသဘောတူထားပါတယ်။တစ်ချိန်တည်းမှာဒီလိုတွေ့ဆုံရမှာအခြေအလဲဖြေရှင်းရမျိုးတွေရှိနေပြီးတရုတ်နိုင်ငံဘက်ကအားလုံးကိုလိုက်လျောဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။နှစ်နိုင်ငံလုံးအနေနဲ့ဘာလီမှာခေါင်းဆောင်နှုတ်သဘောတူထားခဲ့တာတွေကိုစစ်စစ်မှန်မှန်အကောင့်တွေဖော်ရမှာဖြစ်တယ်လို့အတားအဆီးခက်ခဲတွေကိုကြော်လွှားပြီးရလက်ကောင်းတွေထပ်ပေါ်အောင်သဘောတူညီချက်တွေကိုအကောင့်တွေဖော်လွတ်ဆောင်ဖို့ပါတရုတ်နိုင်ငံကြီးဌာနပြောခွင့်ရဝန်ဝင်ပင်ကပြောသွားခဲ့တာပါ။တရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာအခုနှစ်ပိုင်းတွေအတွင်းအဆိုးဝါးဆုံးအခြေအနေကိုဆက်ရောက်နေတာဖြစ်ပြီး လူခွင့်ရေးနှစ်နိုင်ငံလုံးချုပ်ရေးကုန်သွယ်ရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့လည်းအခြေအတင်အငင်းပွားနေကြတာပါစင်ကာပူမှာကျင်းပနေတဲ့ဘလုံးဖတ်စီဝိုင်းဖိုရမ်ကိုတက်ရောက်နေတဲ့တရုတ်ဒုသမ္မတဟန်ချန်းကအမေရိကန်နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်မှုအပြင်နှစ်ဦးအကျိုးတူပူးပေါင်းဆောင်ရွက်ဖို့ကိုပါဝိုင်းဖြည့်ရှင်းကြဖို့ပြောထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထက်ချုပ်ဆက်ယုံလုံသားတွေနဲ့လုံခြုံရေးရဲတွေကြားပြိပခဖြစ်ပွားရာကနေဆက်ယုံအလုံသမားဖြစ်တဲ့အမျိုးသမီးတဦးသေဆုံးသွားပြီးလူတော်တော်များများဒဏ်ရာရသွားပါတယ်။လောက်ခလာစာတုံ့ပြန်ပေးဖို့ဒီနေ့မှာဆက်ပြီးတောင်းဆိုဆန္ဒပြရာကနေရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တာပါ။အထက်ချုပ်ဆက်ယုံလုံသားတွေနဲ့ရဲတွေကြားမှာထိတ်တန့်ရင်ဆိုင်ခဲ့ရပြီးပြိပခတွေဖြစ်လာတာဟာသတင်းတစ်ပတ်ကြာနေပါပြီ။လာစာကို56ရာခိုင်နှုန်းကျော်ဘင်္ဂလားဒေ့ရှ်ငွေဖြစ်တဲ့တက္ကသ 12,500 အမေရိကန်ဒေါ်လာအနေနဲ့ဆိုရင်တော့$114အထိဒီဇင်ဘာ1ရက်နေ့ကနေစတင်တိုးမြှင့်ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကအင်္ဂါနေ့မှာပြောဆိုထားတာပါဒါဟာ9နှစ်အတွင်းပထမဆုံးအကြိမ်လစာတိုးတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုလစာတိုးပေးတာကိုလက်မခံသူတွေကတော့ဒါကမြို့တော်အပြင်ဘက်ကအထည်ချုပ်ဆက်ယုံတွေအခြေဆိုင်ရာဂါဇစ်ပါမှာဆန္ဒပြနေတာကိုရဲတွေကရာဘာကြီးတွေရဲယူဘုံတွေတုံးပြီးလူစုခွဲနှိမ့်နေနေတာပါဆက်ယုံလုပ်သားတွေဟာလမ်းတွေကိုပိတ်ဆို့ထားပြီးရင်တော်တော်များများကိုဖျက်ဆီးခဲ့တယ်လို့ရဲတွေကိုအုတ်ခဲတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတို့ကပြောပါတယ
်အော်လိုင်းရာဇဝဲဂိုင်းနဲ့ပတ်သက်တဲ့နေရာရှိသူဂျပန်နိုင်ငံသား25ယောက်ကိုကမ္ဘောဒီးယားနိုင်ငံကဒီနေ့ပဲနှင်ထုတ်လိုက်ပါတယ်ဂျပန်ဘက်ကအကူအညီတောင်းချက်အရအွန်လိုင်းလေလံမှုမှာပါဝင်ပတ်သက်နေကြောင်းမသိကြသူဒီဂျပန်နိုင်ငံသား25ယောက်ကိုပြီးခဲ့တဲ့စက်တင်ဘာလကဖွနမ်ပင်မြို့တော်မှာဖမ်းဆီးခဲ့တယ်လို့ကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးပြောခွင့်ရကီယိုဘန်ထန်ကဆိုပါတယ်ဖမ်းဆီးခံရသူတွေဟာဂျပန်နိုင်ငံကလူတွေကိုအထူးကပြစ်မှတ်ထားလိမ်ညာနေတာလို့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့ပြောခွင့်ရချက်ဟေခင်းကပြောတာကို AFP သတင်းကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေမှာအခြေစိုက်ပြီးအွန်လိုင်းကနေလင်းလည်နေတဲ့ရာဇဝတ်မှုတွေမှာဂျပန်နိုင်ငံကယာကူဇာဂိုင်းတွေပုံမပါဝင်လာနေတယ်လို့လည်းကြွကျင်သူတချို့ကသုံးသပ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကဥပဒေစိုးမိုးမှုအားနည်းနေတဲ့နယ်မြေတွေမှာအဓိကခြေစိုက်ပြီးအွန်လိုင်းကလိင်ညာမှုတွေမှာတရုတ်နိုင်ငံသားအများပြားပြစ်ခတ်ထားပြစ်မှတ်ခံကြောင်းတရုတ်ဆိုရကလည်းပြောထားပါတယ်ခင်ဗျာ
။
VOA American အစံရဲ့နိုဝင်ဘာ10ရက်ဗုဒ္ဓညထေတရသတင်းတွေကိုမက်ခင်လီနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပါမယ်ပထမဆုံးကတော့ရှမ်းမြောက်ဒေသစခန်းသဲတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါညီနောင်မဟာမိတ်3ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်13ရက်မြောက်နေ့မှာတအောင် TNL နဲ့ပူးပေါင်းတပ်တွေကနောင်ချိုမြို့နယ်ကစစ်ကောင်စီကိုဆက်လက်တိုက်ခိုက်နေပြီးဒီရက်ပိုင်းမှာပဲနန်ခမ်းနဲ့မန်တုံမြို့နှစ်မြို့ကိုထပ်မံထိန်းချုပ်လိုက်ပါတယ်MNDA ကိုကန်တက်ကတော့ဒီနေ့စခန်းတစ်ခုတင်ယူကြောင်းနဲ့မဟာမိတ်3ဘွဲ့ပေါင်းစခန်း130ကျော်တင်ယူထားကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသကဒီသတင်းတွေကိုကိုစော်ဝဲလိုင်းပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ကောင်စီတပ်စခန်းတွေကိုအောက်တိုဘာလ29ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာဒီကနေ့မှာတော့ TNL ကနောင်ချိုမြို့နယ်ရွှေညောင်ပင်ကစစ်ကောင်စီတပ်ကိုတိုက်ခိုက်နေပြီးတပ်စခန်းနှစ်နေရာကိုထိုးစစ်ဆင်နေစေဖြစ်ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို TNL ပြန်ကြားရေးတာဝန်ကဒုဗိုလ်မှူးကြီးတိုက်ကျော်က VOA ကိုအခုလိုပြောပြပါတယ
်ဒီမနေ့မှာတော့နောင်ချိုမြို့နယ်ရွှေညောင်ပင်ကနမ်မာတော့ဖြစ်ဖြစ်တယ်အဲ့ပမာတော့မနေ့ကတော့ဒီဂုတ်ဖိတ်မှာဖြစ်တယ်ဒီမနေ့ကရွှေညောင်ပင်ဘက်မှာဖြစ်တယ်ဒီဂုတ်ဖိတ်တော့အကုန်လုံးလည်းမရှင်းနိုင်ဘူးဒီထိပ်ပိုင်းမှာတော့ကျွန်တော်မြင်ရတယ်ဒီအာစကားဆက်တော့ရှိသေးတယ်အဲ့ပမာတော့နေ့ဒီဒရုန်းလေးအာစကားကလည်းအလည်းမကြီးနဲ့ဒီဘုံချင်းကိုလက်ပြီးမှပြခရင်ရတာရှိတယ်ရောဖွင့်နေဒီမလေး MD1 PDF ပေါ့အပူပေါင်းမှတိုက်တာဖြစ်တယ်
ဒီလာစံတည့်ရက်နေ့မှာစစ်ကောင်စီတပ်ကပြင်ဦးလင်ကနေတန်ကြက်ကကာ၂စီးစစ်ကား22စီးနဲ့တက်လာတဲ့စစ်ကြောင်းကို TNL နဲ့ MD1 PDF ပူးပေါင်းတပ်ဖွဲ့တွေကကြားပြတ်တိုက်ခတ်ခဲ့တာဖြစ်ပြီးအခုနောင်ချုံမြို့နယ်မှာတိုက်ပွဲစတင်ခဲ့တာပါဒီကနေ့တိုက်ပွဲမှာ80မတက်နိုင်ပဲညောင်မင်းသားမှာတတ်ချထားတဲ့စစ်ကောင်စီစစ်ကြောင်းကိုထပ်မံတိုက်ခတ်နေတာဖြစ်တယ်လို့လည်းပြောပါတယ် TNL တပ်တွေဟာဒီလ6ရက်နေ့မှာနန်းခမ်းတမြို့လုံးကိုထိချုပ်နိုင်ခဲ့ပေမဲ့လောလောဆယ်မှာတော့စစ်ကောင်စီတပ်အခြေပြုရာစကန်းတစ်ကုန်းကိုတော့သိမ်းယူနိုင်တာမရှိသေးပါဘူးအလားတူပဲမန်တုံမှာလည်းမြို့ကိုသိမ်းယူလိုက်ပေမဲ့စစ်ကောင်စီတပ်ကိုတော့သိမ်းယူနိုင်တာမရှိသေးကြောင်းပြောပါတယ
်မန်တုံဒီလိုစစ်စခန်းနဲ့ရဲစခန်းကိုကျွန်တော်ဝေရောက်ရှင်းလင်းသိမ်းပိုင်နေတာ၄-၆ရက်လောက်ရှိပြီဒီမြို့ကမှတော့ကျွန်တော်ဝေနိုင်ဘောနော်ဒီ
အဲမာမန်တုံပြတုံးဆက်တက်ရှိတဲ့အဲစကားတော့ကျွန်တော်ဝေရောက်ပြီးခတာလည်းမရှိသေးဘူးတိတ်စီရမြရတော့မရှိသေးဘူးဒီလာ6ရက်နေ့အထိစခန်းပေါင်း30တခုကိုတင်ယူထားကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်ကိုကန့်ဒေတာဘက်ကဒီကနေ့တိုက်ပွဲအခြေအနေကိုတော့ MND AA ရဲ့ပြောရေးဆိုခွင့်ရှိသူလီချဝင်းကအခုလိုပြောပါတယ်
ဒီအမန်ဒီအနေအေအေစုစုပေါင်းတော့130ကျော်တခုလို့တင်ပေးထားတာရှိပါရဲ့ဗျ။ဒီအရောက်ကြီးမှာတောင်းတော့30ကျော်ပြီးဆိုတော့ရှိပါဗျ။ဒီစခန်းတွေကတော့ဒီရှမ်းမြောက်ဖက်လာပါပဲ။လောက်ကင်မြို့မှာတော့ဒီလ9ရက်နေ့ကတိုက်ပွဲဖြစ်ပွားတာရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ MNDAA ပြောရေးခွင့်ရသူကတော့သတင်းထုတ်ပြန်ဖို့မရှိသေးကြောင်းပြောပါတယ်။လောက်ကင်အခြေအနေတော့အခုလိုဆိုကျွန်တော်ပြောစ င်ကျူကုတ်ပန်ဆိုင်နဲ့တိန်နီမျိုးတွေကိုအလုံးစုံထိန်းချုပ်နိုင်ပြီဖြစ်ကြောင်းလဲဒီလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ပြောရေးဆိုဝင်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသမှာစခန်းသိမ်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာကိုကိုစုံဝင်းလိုက်ပြောပြခဲ့တာပါဒီရှမ်းမြောက်တစ်တုံညာနှစ်ခုစစ်စင်နှစ်ဖက်ခန့်အကြာမှာအခုတော့ကီအန်ဒီဒေသတစ်တုံညာခုစစ်စင်စတင်လိုက်တာကိုဆက်ပြောပြပါမယ်ကီအန်ဒီတော်လိုင်းတပ်ပေါင်းစုတွေကနိုဝင်ဘာ9ရက်နေ့မှာတစ်တုံညာခုစစ်စင်ကိုစတင်လိုက်ပြီးကရားဒေသခေါ်ကရားလူဒေသခေါ်ကီအန်ဒီပြည်နယ်မက်ဆက်မြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF စခန်း3ခုကိုတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒါဟာရှမ်းပြည်မြောက်ပိုင်းကညီနောင်3ဖွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စင်ရဲကိုကျူးစုပံ့ပိုးဖို့ဖြစ်ကြောင်းလဲ KNY အမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်။ကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ
။မဲဆဲမြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF တပ်စခန်း3ခုကို KNY တော်လိုင်းတပ်ပေါင်းစုတွေကတစ်တုံညာခုစစ်စင်ရဲပေါ်ဆောင်ပြီးတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNY မျိုးသားများကာကွယ်ရေးတပ် KNDF ဘိုးပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုအတည်ပြုပြောဆိုပါတယ
်ဒီနေ့ကတော့ကျွန်တော်တို့မက်ဆဲမြို့နယ်မှာရှိတဲ့တော်လိုင်းတပ်ပေါင်းစုတွေကနေပြီးတော့မှဒီပန်သိန်းပေါ့နော်1104 BGS စခန်းဟောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကိုဒါဟိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်သူတို့ထိုင်ချထားတဲ့ဒါစခန်း3ခုကိုတင်လိုက်တာဖြစ်ပါတယ်အဲကျွန်တော်တို့ဒီတိုက်ခိုက်မှုမှာကျွန်တော်တို့လက်နဲ့ကြီးငယ်ဒါဟို20နီးပါးတင်းစီရမိတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒါဟိုပါเนาะဒီလက်နဲ့ကြီးတဲ့အုံပြူတာတွေတော့ရှိပါတယ်ဒါပေမဲ့ဒီလေရင်အုံပြူတာတွေကတော့ဟိုမရှိပါဘူးခင်ဗျာဟုတ
်တိုက်ပွဲအတွင်းမှာတော်လိုင်းအင်အားစုဘက်ကထိခိုက်မှုရှိသလိုစစ်ကောင်စီဘက်ကအယောက်20ထက်မနည်းတေဆုံးခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲအတွင်းလက်နဲ့ကြီးပစ်ခတ်မှုတွေအပြင်လေကြောင်းကပါနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုတာမရှိသလိုကြားပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းမှာညီနောင်၃ဖွဲ့ရဲ့တစ်တုံညာနှစ်ကိုစစ်စီစတင်တဲ့တစ်ချိန်တည်းမှာပဲစကိုင်းတိုင်းအပါဝင်နေရာတော်တော်များများမှာစစ်ကောင်စီကိုတော်လှန်တဲ့အဖွဲ့တွေကအဖက်ဖက်ကိုပိတ်ဆို့ပြီးစစ်စီရေးတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်။ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့တစ်တစ်တုံညာခုစစ်စီရေးကိုအဓိကဖော်ဆောင်ရတဲ့ရည်ရွယ်ချက်ဟာရှမ်းပြည်မြောက်ပိုင်းကညီနောင်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စီရေးကိုထောက်ခံကြိုဆိုပြီးဝန်ရံကူညီတာဖြစ်တယ်လို့ခုလိုပြောပါတယ
်။စစ်တုံညာခုစစ်စီရေးကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဒီ2020ခုစစ်စီရေးကိုဒါဟိုကြိုဆိုထောက်ခံတဲ့ဝန်ရံလက်အနေနဲ့ဒီစစ်တုံညာခုစစ်စီရေးကိုဒါဂရီနီမှာရှိတဲ့တော်လိုင်းရေးတောက်ပေါင်းစုတွေကဒါပေါ်ဆောင်တာဖြစ်ပါတယ်ဗောနော်ဂရီနီပြည်ကလည်းဒါဗောနော်ဒီမဲဆဲမြို့နယ်ကိုဒါတင်ပိုက်နိုင်ခဲ့တဲ့အနေအထားမျိုးရှိတယ်ဒီမဲဆဲမြို့နယ်မှာအခုလက်ရှိဗောနော်စစ်ကောင်စီထပ်ပြီးတော့တပ်ဆွဲထားတဲ့ဒီ BGS ခန်းကိုလည်းဒါဟိုတိုက်ခိုက်ခဲ့တဲ့အနေအထားမျိုးဖြစ်တယ်ဗောနော
်ပြီးခဲ့တဲ့ဇွန်လ13ရက်နေ့တုန်းကမဲဆဲမြို့နယ်မှာစကန်းသိန်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုချိန်ထိဂျိုဂျိုကြားကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါတိုက်ပွဲကြောင့်ဒေသခံအများစုဟာနေဆက်တလျှောက်ကစစ်ဆောင်စခန်းမှာနေထိုင်ကြရသလိုထိုင်းနိုင်ငံဘက်ချမ်းကမဲဟောင်ဆောင်ဒေသမှာတွားရောက်ခိုးလုနေသူတွေလည်းရှိပါတယ်။ဒေသတွင်းမှာစစ်ကောင်စီကဖုန်းလိုင်းဖြတ်တောက်ထားတာကြောင့်ဆက်သွယ်ရေးလည်းခက်ခဲနေတာပါ။အလားတူဖရူဆိုဒီမော့ဆိုကြားကငွေတောင်တိတ်ရွာမှာလည်းအောက်တိုဘာ31ရက်ကနေနိုဝင်ဘာ6ရက်ထိတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ကီနီကာကွယ်တပ် KNDF ကတော့စစ်ကောင်စီတပ်ကစစ်ရင်တန်း40ဝန်းကျင်လောက်လွိုက်ကော်မြို့နယ်ကနေဖရူဆိုမျိုးနယ်ဘက်ကိုထိုးစစ်ဆင်ရကမကြသေးခင်ကပဲနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းလဲ VOA ကိုပြောပါရခင်ဗျာ
ရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စင်နှစ်ဖက်ခန့်အကြာကရင်နီဒေသတစ်တုံညာခွန်စစ်စင်စလိုက်တာကိုကိုဝင်ခံမှောင်ပြပြခဲ့တာပါအခုတော့ရှမ်းမြောက်မှာပြင်မိနေတဲ့ထိုင်းတရားချောက်ဆယ်ကျော်ကိုကယ်နိုင်မယ်လို့ထိုင်းတရားချုပ်ပြောလိုက်တာပါမြန်မာနိုင်ငံကိုရောက်နေတဲ့ဒီထိုင်းတရားချုပ်စူရာချက်ဟက်ပန်ဦးဆောင်တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့
ထိုင်းသူရဲကျုပ်စူရချက်ဟက်ပန်ဦးဆောင်တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ဒီအဆိုင်ထူဆောင်စစ်စင်အဖွဲ့ပါတဲ့ထိုင်းကိုယ်စားလှယ်အဖွဲ့ဟာမနေ့ကစစ်ကောင်စီတာဝန်ရှိသူတွေနဲ့ရန်ကုန်မှာတွေ့ပြီးမြန်မာနိုင်ငံမှာပြည်မီနေတဲ့ထိုင်းနိုင်ငံသားတရားချောက်ဆယ်ကျော်ကိုဒီရဲ့ပိုင်းတွင်မှာပဲကယ်တင်နိုင်မှာဖြစ်တယ်လို့ထိုင်းသူရဲကျုပ်ကပြောပါတယ်။မယေးမှာပြောပ ခုလို့ပြောသွားပါတယ
်။ဒါပေမဲ့မြန်မာကောင်းမင်းတို့ရဲ့ဆိုင်ကတော့ကောင်းမလေးပြည်သူမှာခြားတာကောင်းမင်းတို့
အဓိကဆွေးနွေးတာကတော့ထိုင်းနိုင်ငံသားတွေကိုအစဉ်ပြေချောမောစွာပြီးတော့ပြန်နိုင်ဖို့မြန်မာနိုင်ငံဘက်ကလောက်ဝကလွေမှုကြီးကြပ်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေလူမောက်ခိုသမားတွေရဲ့အကူအညီနဲ့ဝင်ရောက်ခဲ့တာကြောင့်မြန်မာလောက်ဝကကဥပဒေရအေးမြူပဲထိုင်းဘက်ကိုလွှဲပြောင်းပေးဖို့ဖြစ်ပါတယ်။ထိုင်းသူရဲ့ချုပ်ပြောဆိုသွားတာကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုကအစဉ်ပြေစွာလှုပ်ဆောင်နေပြီဖြစ်တာကြောင့်ရှမ်းပြည်နယ်လောက်ကင်ဒေသမှာပြိမိနေတဲ့ထိုင်းနိုင်ငံသားတွေကိုဒီအပိုင်းအတွင်းမှာပြန်လည်ခေါ်ယူလာနိုင်မှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုတိုက်ဖျက်ဖို့နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ဆိုပြီးအောက်တိုဘာလ28ရက်နေ့ကစလို့ TNL တအောင်းတပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းဆစ်ဆင်ခဲ့ရမှာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်လာနေပြီးအဲ့ဒီဒေသမှာစစ်ကောင်စီရဲ့တပ်စခန်းတွေတိုက်ပိုက်ခံရပါဗါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာပြိမိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်ဆယ်နိုင်ဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်ရှင
်။ရှမ်းမြောက်တိုက်ပွဲတွေပြိမိနေတဲ့ထိုင်း160ကျော်ကိုကယ်တင်နိုင်မယ်လို့ထိုင်းဘက်ကပြောတာကိုမေးမှပြောခဲ့တာပါ။အခုတော့အာဖဂန်နိုင်ငံသားလည်းမရှိမဖြစ်ပညာရေးပိုလီဂရမ်ပါပိုလီဂရပါအာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံသားတိုင်းအတွက်ပညာရေးကမရှိမဖြစ်လိုအပ်ချက်လို့ခံယူထားတယ်လို့တာလီဘန်အစိုးရကထပ်လောင်းပြောသွားပါတယ်။တကယ်တမ်းကျတော့မိန်ကလေးအတွက်အလဲတန်းကျောင်းတွေပိတ်ထားတာတစ်နှစ်ကျော်လာပြီးမက်စလာ6ရက်နေ့တက္ကသိုလ်တွေပြန်ဖွင့်တော့လည်းအမျိုးသမီးကျောင်းသူတွေမတက်ရတော့ပါဘူး။အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA Telegraph ဗီဒီယိုမှာတင်ဆက်ထားပါတယ်ခင်ဗျာ။
ပေါ်ရဲ X လူမှုကွန်ရက်စာမျက်နှာမှာဂါဇာစစ်ပွဲစပြီးအောက်တိုဘာ17မှာတင်ထားတဲ့ဗီဒီယိုမှာတော့ဖုန်နဲ့ပေးချင်နေတဲ့ကလေးအမတွေတေးသွားလို့ငိုနေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာဒီဗီဒီယိုကိုလူတန်းဝက်ကြည့်ထားပြီးတော့လူ3000ကျော်စာသွားရေးထားကြပါတယ်။ဒီဗီဒီယိုကိုလူပိုကြည့်အောင်တာလီဘန်တွေကလည်းအမတွေအတွက်ပူဆွေးနေတဲ့ hashtag ဂါဇာကကလေးလေး Israel စစ်သားလားဇီယွန်ယူကန်ဆွဲသူတွေအတွက်ဝါဒဖြန့်ပေးလေအနောက်နိုင်ငံကသတင်းတောက်လားဆိုခွဲနိုင်တော့ပါဘူးတယောက်ကတနက်နဲ့လူတွေတက်တယ်နောက်တယောက်ကကလောင်နဲ့လူတက်တယ် hashtag free gaza hashtag free palestine လို့ရေးထားပါတယ်ဒါအမှားကြီးပါဆီးရီးယားကကလေးလေး2014အလက်ပိုမျိုးဘုံကျဲခံရပြီးငိုနေတာကိုဒီဗီဒီယိုမှာရိုက်ထားတာဖြစ်ပါတယ် X လူမှုကွန်ရက်မှာတော့ဒီဗီဒီယိုတင်တော့ဒီနာမည်မဖော်ပြတဲ့စာမျက်နှာကငကိုနာမည်The Taliban Public Relations Department Taliban ပြန်ကြားရေးဌာနဆိုတဲ့နာမည်ကနေပြီးတော့ #FreePalestine Palestine တို့မြောက်ရီလို့နာမည်ပြောင်းထားပြီးတော့သူစာမျက်နှာရင်းမြစ်နာမည်က Taliban PRD Taliban ပြန်ကြားရေးအတူကောက်ပဲရှိနေပါသေးတယ်။စစ်ပွဲဆက်ပြီးနောက်တည့်ရက်အောက်တိုဘာ10မှာတော့ဒီရွေးကိုတိုက်ခိုက်ရေးအတွက် Taliban တပ်တွေ Hamas နဲ့ပူးပေါင်းမှာဖြစ်ကြောင်း Jordan Iran နဲ့ Iran နိုင်ငံခေါင်းဆောင်တွေကိုအကြောင်းကြားထားပြီးဆိုတဲ့သတင်းမှကိုလည်းသူ့ရဲ့စာမျက်နှာမှာဖော်ပြခဲ့ပါတယ်။
အာဖဂန်မှာမရှိမဖြစ်လိုတဲ့ပညာရေးအကြောင်းမယေးတနာကျော်ပြောပြခဲ့တာပါအခုတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပြိုင်ဆိုင်မှုပါတောင်အာဖရိကအနေနဲ့အမေရိကန်ဈေးကွက်ကိုအကောက်ခွန်ကင်းလွတ်ခွင့်ရထားတဲ့ကုန်သွယ်ရေးမူဝါဒဟာ2025မှာကုန်ဆုံးတော့မှာမို့ဒီမူဝါဒသက်တမ်းတူဖို့တောင်အာဖရိကခေါင်းဆောင်တွေတိုက်တွန်းနေပါတယ်တောင်အာဖရိကမြို့တော်ဂျိုဟန်နက်စ်ဘတ်မှာပြုလုပ်ခဲ့တဲ့အာဖရိကဆိုင်ရာအမေရိကန်ကုန်သွယ်ရေးမူဝါဒ African Growth and Opportunity at AGOA နှစ်ပတ်လည်ဆွေးနွေးပွဲမှာအမေရိကန်ကုန်သွယ်ကိုယ်စားလှယ်ကက်သရင်းထိုင်ကိုတွေ့ဆုံပြီးတရုတ်နယ်ကုန်သွယ်ပြင်ဆင်မှုတွေကြောင့်မေးမြန်းပြောဆိုခဲ့တဲ့ Kate Bradlett သတင်းပေးပို့ထားတာကိုကိုစော်မှုကျော်ပြောပြပေးပါဦးခင်ဗျာ
Empire State ကုန်သွယ်ရေး Empire State Trading လို့အမည်ရတဲ့တောင်အာဖရိကကကုမ္ပဏီဟာစားသုံးဖို့ပစ္စည်းတွေနဲ့တည်တည်ကြောက်တွေတင်ပို့တဲ့ကုမ္ပဏီဖြစ်ပါတယ်လုပ်ငန်းတစ်ခုအနေနဲ့ကြည့်ရင်တော့သိငယ်တယ်လို့ထင်ရပေမဲ့ဒီကုမ္ပဏီမှာအလုပ်လုပ်နေတဲ့ Maxwell Sukasi အပါအဝင်အလုပ်သမားတွေအတွက်တော့အများကြီးတက်ရောက်မှုရှိတဲ့အလုပ်ဖြစ်ပါတယ
်။ Yeah, now I'm working there 15 years and then it's my first job I get it from
ကျွန်တော်ဒီမှာအလုပ်လုပ်နေတာ15နှစ်ရှိပါပြီ။ဒီ Empire ကုမ္ပဏီကကျွန်တော်ရဲ့ပထမဆုံးအလုပ်ပါ။ကျွန်တော်ကကျေးလက်ကလာတာပါ။အလုပ်ကန်ရှားပါတယ်
စုကာစီဟာဒီကရတဲ့ဝင်ငွေနဲ့မိသားစု9ယောက်ကိုလှုပ်ကြွေးနေတာပါသူဟာကုန်ပစ္စည်းထုတ်ပိုးတဲ့အလုပ်ကိုလုပ်ရပါတယ်သူတို့ရဲ့ကုန်ပစ္စည်းတွေကိုအကောင့်အခွန်ကင်းလွတ်ခွင့်ပေးထားတဲ့ AGOA ကုန်သွယ်ရေးမူဝါဒအောက်မှာအမေရိကန်ပြည်ထောင်စုကိုတင်ပို့တယ်လို့ကဘာအနှံ့ကိုလည်းတင်ပို့ပါတယ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အာဖရိကစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အခွင့်အလမ်းများဆိုင်ရာမူဝါဒAfrican Growth and Opportunity at AGOA ကိုတက်ကရက်2000ခုနှစ်မှာစတင်တာဖြစ်ပြီးတမတ်ချက်တွေနဲ့ကိုင်းညီတဲ့နိုင်ငံတွေကိုအခွန်ကင်းလွတ်ခွင့်ပေးတဲ့အပြင်အလုပ်အကိုင်ဖန်တီးပေးဖို့အတွက်လုပ်ငန်းတွေကိုချေးငွေတွေလည်းထုတ်ချေးပေးပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့ထုတ်ကုန်ပမာဏဟာအခြားဥရောပနဲ့တရုတ်ကိုတင်ပို့တာနဲ့စာရင်ဈေးကွက်တောင်းဆိုမှုတွေအပေါ်မူတည်ပြီးအတက်အကျရှိပါတယ်Empire Company ရဲ့လုပ်ငန်းရှင်တွေကတူဖြစ်တဲ့ Peter Vinder Webstorzen ကအခုလိုရှင်းပြပါတယ်
။ The year before the US you know probably took probably 50
ဒီရေမတိုင်ခင်တုန်းက American ပြည်တော်စုကကျွန်တော်တို့ထုတ်ကုန်ရဲ့50ရာခိုင်နှုန်း60ရာခိုင်နှုန်းလောက်ကိုဝယ်ယူပါတယ်။ဒါပေမဲ့ဒီနှစ်မှာတော့10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ပဲဝယ်ယူတော့ပါတယ်။တရုတ်က80ရာခိုင်နှုန်းလောက်ဝယ်ယူနေပါတယ်။
ဒီနိုင်ငံနေနဲ့အလုပ်လုပ်ရမှာကွာခြားမှုတွေရှိတယ်လို့လဲသူကခုလိုဆက်ပြောပါတယ
် It's completely different cultures to start off
အလုပ်လုပ်ရမှာယဉ်ကျေးမှုအရလုံးဝကွာခြားပါတယ်ငွေပေးချေတဲ့ကိစ္စမှာကအစအကုန်လုံးကွာခြားမှုရှိပါတယ်တရုတ်နဲ့အလုပ်လုပ်ရမှာဆက်ဆံရေးကတိတ်အရေးကြီးပါတယ်အမေရိကန်တွေကတော့လုပ်ငန်းသဘောပုံစံပါတယ်ကိုကဘာလုပ်နိုင်တာရှိမလဲဘလောက်ပေးနိုင်မလဲစသဖြင့်ဆက်ဆံရေးကိစ္စကတော့ပါလာပါပဲဒါပေမဲ့ပို့ပြီးတော့အဖြူအမဲပြပြသားသားပို့ရှိပါတယ
်အမေရိကန်နဲ့တရုတ်အကြားအခြားမတူညီမှုတွေရှိပါသေးတယ်တရုတ်ဟာအာဖရိကဆာဟာရာဒေသရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီး2021ခုနှစ်ကမ္ဘာ့ကန်စီးရင်းနေအရာအမေရိကန်ပြည်ထောင်စုဟာတတိယနေရာမှာပဲရှိပါတယ်ဒီနှစ် AGOA အဖွဲ့ဝင်ရဲ့ထိပ်သီးအစည်းအဝေးကိုတောင်အာဖရိကမှာကျင်းပပါတယ်ဒီအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အာဖရိကတိုက်ကိုအဓိကဦးစားပေးနေရမှာထားတယ်လို့ပြောဆိုပါတယ
် Yes China's footprint in the global economy
ကမ္ဘာ့စီးပွားရေးမှာတရုတ်ရဲ့ကုန်သွယ်ရေးပမာဏကအလွန်ကြီးပါတယ်ဒါကိုကျွန်မတို့သိပါတယ်ကမ္ဘာအနှံ့မှာလည်းဒီကိစ္စတွေကိုပြောဆိုဆွေးနွေးပါတယ်အမေရိကန်ရဲ့မဟာမိတ်အဖြစ်ပူးတွဲလှုပ်ဆောင်မှုတွေဟာတခြားသူတွေနဲ့မတူဘူးဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်။ဒါကြောင့်အာဖရိကနဲ့ပူးပေါင်းဆောင်ရွက်မှုကိုကျိုးမြင့်တည်ဆောက်ဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်
။တောင်အာဖရိကသမ္မတဆိုင်ရိုရာမာဖိုဇာကတော့ယင်းနှိမ့်နယ်မှုတွေနဲ့အလုပ်အကိုင်ဖန်တီးပေးမှုတွေတိုးတက်ကောင်းမွန်လာဖို့အမေရိကန်ရဲ့ AGOA အာဖရိကဆိုင်ရာကုန်သွယ်ရေးမူဝါဒကိုနောက်ထပ်တည်တံ့တိုးဖို့အမေရိကန်လွှတ်တော်ကိုတိုက်တွန်းထားပါတယ်။
တောင်အာဖရိကအခွန်ကင်းလွတ်ခွင့်မူဝါဒသက်တမ်းတူဖို့နဲ့နောက်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပြိုင်ဆိုင်မှုကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်နဲ့မေးမြန်းခဲ့တာကိုကိုစော်မှုကျော်ပြောပြခဲ့တာပါအခုတော့ဒီဘော်ရူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီမှာပဲပြီးဆုံးသွားခဲ့ပါပြီဒါပေမဲ့မချာခင်ဥကျော်စံတန်းနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်အပတ်စဉ်ကဏ္ဍဂျန်စီနောက်အားကစားကဏ္ဍစတာတွေဆက်ပြီးတော့လာဖို့ရှိသေးတာမို့တဝါကြီးဆက်နာစဉ်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click cloud တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VUE American အတန်ရဲ့နိုဝင်ဘာ10ရက်ဗုဒ္ဓညစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရေဒီယိုကရောရုပ်သံကပါည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဒီစီဇန်ကို line kilometer 1925.32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VO ရဲ့ website, Facebook နဲ့ YouTube ကနေလည်းထုတ်လင်းခြင်းအတွင်းတစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုမကြာခင်ထုတ်လင်းပေးမဲ့ဗိုလ်ရူးညရဲ့ဒုတိယပိုင်းနိုင်ရမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြမှာပါ။ဒီစီဇန်တွေမှာတော့ဗိုလ်ဒူးညတိုင်းပြောပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်အပတ်စဉ်ကဏ္ဍဖြစ်တဲ့မခင်လေးရဲ့ဂျန်စီဒါတော့လူငယ်လူထက်စီဇန်ပါနောက်ကိုရနေအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါရှမ်းမြောက်တိုက်ပွဲမှသည်ဆိုတဲ့ခေါင်းစဉ်နဲ့ရှေ့ဖြစ်လာမှာကိုသုံးသပ်ထားပါတယ်ညီနောင်မဟာမိတ်သုံးဘွဲ့အထူးသဖြင့် MNDA ကိုကန့်တပ်ဖွဲ့ရဲ့ရှမ်းမြောက်မှာထိုးစစ်စတင်ခဲ့တဲ့လက်တလော့ရည်မှန်းချက်ဟာသက်ဆိုင်ရာနယ်မြေတချို့ကိုသိမ်းပိုက်ရေးဖြစ်ပေမဲ့လက်ရှိမှာတော့နိုင်ငံအနှံ့စစ်ကောင်စီဆန့်ကျင်တိုက်ပွဲတွေအရှိန်မြင့်လာစေပါတယ်။ဥကျော်စံသားကိုမမတ်သိအောင်ဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါအမျိုးရှင
်ပြီးခဲ့တဲ့ပတ်တုန်းကကျမတို့ဒီခရက်မသေးတဲ့ရှမ်းမြောက်တိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြပါတယ်အခုဒီအခြေအနေတွေကဘယ်လောက်ထိကျေပြန့်နေပါပြီလဲဒီခရက်ကဘယ်လောက်ကျေပြန့်နေလို့ပြောလို့ရပါလဲ
ခရက်ကတော်လေးရိုက်ခတ်နေပါတယ်တော်လေးကျေပြန့်နေပါတယ်ပထမဆုံးရှမ်းမြောက်ဒေသကိုပြောမယ်ဆိုရင်ရှမ်းမြောက်မှာ MNDA အဖွဲ့နဲ့အပေါင်းအဖွဲ့နှစ်ဖွဲ့ပေါ်လေသူတို့တိုက်ခိုက်ရတဲ့ကြောင့်နေမြေတော်တော်များများကို MNDA တွေကစိန်ထားနိုင်ပြီဖြစ်ပါတယ်သူတို့အရင်ဆုံးရှုံးခဲ့ရတဲ့နေမြေတွေနောက်ပြီးတော့အစိုးရစစ်ခန်းယာနဲ့ချီပြီးတော့စိန်ထားတယ်လို့လည်း MNDA ဘက်ကထုတ်ပြန်ကြေညာချက်ထုတ်ထားတာတွေ့ရပါတယ်အစစ်ကောင်စီကတော့တချို့ဝန်ခံတယ်ဒါပေမဲ့လောက်တိစိန်ထားတယ်ဆိုတာသူတို့ဝါဒဖြန့်တာဖြစ်တယ်လို့သာပြောပါတယ်ဆိုတော့နှစ်ဖက်ကတော့စစ်ဆိုတာတော့ဟိုဘက်ဒီဘက်အဲ့လိုပြောကြတာပေါ့လေဒါပေမဲ့တချို့ဒေသခံတွေစီကသတင်းဥပမာအဖြစ်ကိုယ်လေးကြသွားပြီလို့လဲသတင်းညာထွက်နေပါတယ်သတင်းလာနေမှာပေါ့လေဆိုတော့နောက်အဲ့ဒီဘက်မှာပဲဒီဘာကြောင့်မဲရောဘာလို့ဘက်မှာလဲပဲအစိုးရရုံတွေကပိတ်ထားတယ်ရုံတက်ရရတော့ဘူးဆိုင်မှုတွေကိုဖွက်ထားတယ်သူတို့မိုးကဖြင်းနေတဲ့ကာထကြတယ်အဲ့ဒီဝန်ထမ်းတွေကလည်းပဲကိုယ့်အိမ်မှာတော့မနေရဘူးလုံခြုံတဲ့နေရာမှာစစ်တပ်တို့ဘာလို့မှသွားပြီးအိမ်နေရဆိုတော့ဒါလည်းအရက်သတင်းတွေအရက်သားတွေပြောတဲ့သတင်းကိုကျွန်တော်တဆင့်ကြားပါတယ်ဆိုတော့ဒါကရှမ်းမြောက်မှာတင်ကျပြနေတဲ့အခြေအနေပါတနိုင်ငံလုံးကိုလည်းအများကြီးခရိုင်ခတ်နေပါလေဒီဟာဒီခမ်းရှမ်းမြောက်မှာအဲ့လိုဖြစ်တော့ကျန်တဲ့ဒီတော်လန်ရေးအင်အားစုတွေတိုင်းရင်းသား EAO တွေဒါ PDF တွေကလည်းပဲသူတို့ဘက်မှာစစ်ချင်းနှင်းပြီးတော့စစ်ကောင်စီကိုပို့ပြီးတော့ PRP တိုက်ခိုက်လာကြတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်ဟာသိပ်ပြီးတော့ပြင်းထန်နေတဲ့ခရဲဟာတော်တော်လေးမှုနေတယ်တော်တော်ကြီးထွားနေတယ်လို့ပြောမှာဖြစ်ပါတယ်
စစ်ကောင်စီဘက်ကတော့ဒီခြေနေတွေပေါ်မှာဆက်ပြီးတော့ဒီထက်ပိုပြီးတော့တီးမခံတော့ဘူး။နောက်ပိုချုံမူကြီးမင်းအောင်လည်းလည်းပြီးခဲ့တဲ့ဘက်ကပြောထားတာထိုးစစ်ဆင်တော့မယ်ပေါ့။အဲ့တော့ထိုးစစ်ဆင်မယ်အလားလားမြင်ရပါပြီလား
။အာကျွန်တော်ပထမဆုံးစဉ်းစားမိတာကဒီထက်ပိုပြီးတီးမခံတော့ဘူးဆိုတော့အစောကထိုးစစ်ဆင်တဲ့အခါသူသိခံပြီးတော့လက်ပိုက်ကြည့်နေခဲ့သလား။သိစရာပေါ့တကယ်လို့သူအဲ့လိုပြောရုံမှန်ရင်ပေါ့။သူသိခံနေခဲ့လို့တော့အသိခံလာရတာလား။အစကတည်းကလည်းသူတို့ခုခံတိုက်ခိုက်နေရပဲလူတွေရဲ့လမ်းပေါ်ထွက်ပြီးဆန္ဒပြတာကိုတော့မှစီးမခံမနဲ့ပြစ်ခတ်နှိမ်နှင်းခဲ့တဲ့စစ်တပ်ကဒီသူတို့နယ်မြေကိုဝင်စိတ်နေအောင်စီးခံပြီးကြီးနေခဲ့တယ်ဆိုတော့လုံးဝမဖြစ်နိုင်ဘူးလို့ထင်ပါတယ်ဒါသိလွယ်ကူတဲ့စဉ်းစားချက်ပေါ့လေ very simple logic ပါပဲအဲ့လိုပဲဖြစ်မှာပါဆိုတော့သူတို့ကတော့ပြန်တိုက်မှာပဲပြန်တိုက်ဖို့ဆိုတော့သူတို့ပြောစံကြပါတယ်ဆိုပြန်တိုက်ဖို့ကတော့သူတို့ပြင်ဆင်မှာပဲသူတို့မှလက်နက်အင်အားရှိတယ်ဒေဂူတိုရာရှာတို့ဆွေးရရထားတယ်ထားပါတော့တိုက်လို့ရဲစိတ်တက်ကောရှိကြသေးရဲ့လားသူတို့ဘက်ကရဲဘော်တွေဆိုပြီးတော့လည်းပြောရမှာဖြစ်ပါတယ်တလောတုန်းကပဲအဲဒီဘက်မှာတာဝန်ကျနေတဲ့တိုက်ရင်ကရဲဘော်တွေတော်တော်များများလက်နေတဲ့တကွာဟိုဘက်ကဘက်ပြောင်းသွားတာတွေအများကြီးကြားပါတယ်ဆိုတော့သူတို့လည်းစိတ်တက်တော်လေးပြက်ပြားနေပုံရပါတယ်။နောက်တော့ဖြင့်စစ်တပ်ကရဲဘော်တွေဟာအမိန်အာဏာကိုကြောက်လို့တိုက်နေရတာသာဖြစ်တယ်သူတို့စိတ်ထဲမှာတိုက်ခင်တဲ့ဆန္ဒပေါ့လေ motive ကတော့သိပြီးတော့ပြင်းပြင်းထန်ထန်မရှိဘူးလို့ဆိုရင်မှတ်မယ်မဟုတ်ပါဘူးဆိုတော့သ ူတို့ကတော့တမန်ထိုးစစ်စင်မဲ့လောလောဆယ်မှာတော့မတွေ့ရသေးပါဘူးဘယ်ရှင်ထိုးစစ်စင်မလဲဘလောက်ပြန်သိမ်းပိုက်နိုင်မလဲဆိုတာတော့ဟာအတော်လေးမေးခွန်းထောက်ရမယ့်ကိစ္စဖြစ်ပါတယ်
စစ်တပ်ကပြန်ပြီးတော့ထိုးစစ်ဆင်လာရင်ရောနေမြေတွေကိုပြန်ပြီးတော့သိမ့်ပိုက်နိုင်မယ့်အလားအလာရှိပါလား
ပြန်လဲသိမ့်ပိုက်နိုင်မယ့်အခြေအနေတော့မပြောနိုင်ပါဘူးကျန်တဲ့နေရာတွေမှာလဲလောလောဆယ်ကတော့သူတို့ပြန်သိမ့်ပိုက်နိုင်တဲ့အခြေအနေမတွေ့ရသေးပါဘူးပို့ပြီးတော့အင်အားဖြည့်ပြီးတိုက်နိုင်နေဆိုရင်တော့တမျိုးပေါ့လေပို့ပြီးတိုက်လို့စိတ်သိမ့်မရှိဘူးတိုက်မဲ့ရဲဘော်တွေနဲ့နေတယ်ထင်ပါတယ်ဒါကြောင့်ဒီနေ့တင်းလာနေမှာပဲကျွန်တော်သတင်းတပုတ်မြန်မာနောက်မှလာတွေ့တယ်ဘူဂျုံမူရင်းမြောင်းနိုင်ကစစ်တပ်ကစစ်တပ်ကသွားပြီးတော့စာသင်နေမဲ့အချိန်မဟုတ်ဘူးစစ်တပ်ရမဲ့အချိန်အကုန်လုံးစီရန်ထွက်ကြဆိုပြီးတော့ညွန်ကြနေတယ်ဆိုတဲ့သတင်းတပုတ်တွေ့ရပါတယ်ဆိုတော့အဲ့ဒီနဲ့မှန်ခဲ့မှဆိုရင်ပေါ့လေသူတို့ဘက်ကတိုက်ခိုက်မဲ့လူတော်တော်နေနေတယ်လို့ယူဆမှာဖြစ်ပါတယ်
တရုတ်လက်ထောက်နိုင်ငံရေးဝန်ကြီးကဒီနိုဝင်ဘာ3ရက်ကနေ5ရက်မြန်မာနိုင်ငံကိုလာပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့ငင်းငင်းညံ့ညံ့ဆောင်ရွက်ကြဖို့သူတို့ဘက်ကလည်းအားလုံးမှတက်နိုင်သလောက်ပံ့ပိုးကူညီမယ်ဆိုပြီးတော့ပြောပါတယ်တရုတ်အနေနဲ့ကရောဒီကိစ္စမှာဘယ်လောက်ထိဆောင်ရွက်နိုင်မှာမလဲ
စိတ်ပြေတော့ကောင်းပါတယ်တရုတ်ခန့်ကနာကျွန်တော်တို့ပြီးခဲ့တဲ့အပတ်ကလုခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ကကျွမ်းကျင်သူတို့ကိုကျွန်တော်ညှိပြီးတော့တရုတ်မီးစိမ်းမပြဘဲနဲ့ဒီမဟာမိတ်သုံးဖွဲ့ကတိုက်ချင်းမှတိုက်လိမ့်မယ်မိစိမ်းပြလို့ကတိုက်တာဖြစ်နိုင်တယ်လို့ကျွန်တော်ခံမှန်းပြီးပြောကြခဲ့ပါတယ်ဆိုတော့အခုလည်းပဲတရုတ်ကတော့သူတို့ဘယ်အချိန်မှရက်ချင်တယ်ဆိုတာသူတို့ကစောင့်ကြည့်မှာပေါ့လုံဝရတင်းရက်တန်းချင်တယ်ဆိုတာသူတို့ကိုကန်းကနေမျိုးကိုလူချင်းတာတွေကိုပြန်ယူပြီးပြီဆိုလို့ရှိရင်တော့အဲဒီလောက်မှရက်တော့စစ်တပ်ဘက်ကအေးတင်းပြီးစိမ့်ဖို့လုပ်လိုက်ရင်တော့ရက်တော့လို့အဲ့မှာအတင်းခိုင်ကောင်းခိုင်နိုင်ပါတယ်နောက်တပြည်လုံးအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဒီခိုင်တို့ဘာလို့ဘယ်မှာတိုက်ပွဲကျပြန့်လာမယ်ဆိုတရုတ်ရဲ့အကျိုးစီးပွားတွေရှိတယ်သူတို့မိထာလန်တို့စိတ်ကန်းကိစ္စတွေလုပ်နေတဲ့ကိစ္စတွေဆိုတော့အဲ့ဒီကိစ္စကိုလည်းထိခိုက်အောင်တော့အဲ့ဒီအထိစစ်မြေပြင်ပြန့်နှံ့အောင်သူကအပင်းလိမ့်မယ်မဟုတ်ဘူးထင်ပါတယ်အဲ့ဒီမှာတော့သူဝင်တရင်တာပါမယ်ဆိုတော့အခုတရုတ်တရုတ်နိုင်ငံသားရေးဝန်ကြီးအဲ့ဒီကိုရောက်သွားတဲ့အခါမှာလည်းသူကိစ္စကိုရေးထားတွေ့ပါတယ် Reuters မှာသူတို့တရုတ်လူမျိုးတယောက်ကတရုတ်ပြည်ဘက်ကိုဘုံထီလို့သိဆုံးသွားတယ်အများကြီးဒဏ်ရရတယ်ဆိုတော့ဟုတ်ကဲ့သူကတော့အများကြီးစွန့်ရတယ်သူတို့ဖော်ပြတာအဲ့ဒီဒေသမှာရှိတဲ့တရုတ်လူမျိုးတွေရဲ့အဆက်ဝင် life and property ညာကိုဖြေဝလုံချောင်းမင်းတို့တောင်းယူပါဆိုတော့စတက်ကိုပြောတယ်နောက်ပြီးတော့ဒီဒေသတည်ငြိမ်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြအောင်လို့ပြောပါတယ်ဒီပူးပေါင်းဆောင်ရွက်ကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်တစုံတရာမတုံ့ပြန်သေးပါဘူးဆိုတော့သူတို့အတတ်နိုင်ဆုံးစူးစမ်းနေလို့သူကပြောပါတယ်စစ်ကောင်စီဘက်နောက်တစ်ချက်ကတော့ဒီဟာကိုလည်းပြည်လဲအောင်ပြဿနာကို all parties ပြပောင်းစွာညှိနှိုင်းကြပါလို့သူပြောတယ်သူသုံးနှုန်းနဲ့အဆုံးနှုန်းအဲ့တော့ to properly handle the differences difference ကို properly handle လုပ်ပါတစ်ဖက်သုံးနေအင်အားပြပြီးတော့ငါတို့နိုင်တယ်ငါတို့ဘာဘယ်လိုဆိုပြီးတော့မဖြစ်ရှင်းနဲ့မှန်မှန်ကန်ကန်ပေါ့လေမြတ်မြတ်တရားဖြစ်အောင်ဆွေးနွေးပါဆိုတဲ့သဘောမျိုးပြောထားပါသူကညှောင်းလုပ်မယ်ဆိုတော့တရုတ်နဲ့သူကစိတ်နှိစက်တဲ့ဖွဲ့စည်းတွေဖြစ်တယ်ဆိုတော့တရုတ်ရဲ့ကင်တွေမှုကဘယ်လိုလဲဆိုတာအထူးအရေးပါပါတယ်စောင့်ကြည့်ရမှာဖြစ်ပါတယ်အဲ့လိုပဲ
ဒါနဲ့ဒီအချိန်မှာပဲပေါ့ရုရှားသင်္ဘောတွေရောက်လာတာရောတိုက်ဆိုင်မှုလို့ဆိုနိုင်ပါလား
အာကျွန်တော်ဒီကိစ္စကိုဆွေးနွေးနေတယ်အဲ့ဒီခါတရုတ်ဘယ်လိုပတ်သက်နေလဲဆိုတော့ပြောတယ်ပြောရင်ရုရှားသင်္ဘောတွေရောက်နေဆိုတော့လည်းပဲအောက်မှာဖော်ပြသင့်တယ်သတင်းသမားအနေနဲ့ဒီကိစ္စနဲ့ဒီလိုဆက်ဆက်နေပါတယ်ဆိုတော့မပြောဘူးပေါ့လို့လို့တရုတ်ကလို့လို့ဖြန့်ဖြေဖို့ပြောနေတယ်ဘယ်လိုလုပ်နိုင်တဲ့အခြေအနေရှိရဲ့တချိန်တည်းမှာပဲရုရှားစစ်သင်္ဘောတွေကလည်းပဲရောက်နေပြီးတော့ရုရှားရေဓာတ်ဦးစီးချုပ်ကဗိုလ်ချုပ်မီးမန်နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒါပရိသတ်ဆက်ဆက်စဉ်းစားနိုင်ဖို့လောက်ပဲကျွန်တော်ပြောမှာဖြစ်ပါတယ်ဘယ်လိုဖြစ်နိုင်လဲဆိုပြီးတော့ကျွန်တော်ဒီကိစ္စကိုနှီးကုန်းဆွေးယူပြီးတော့ပြောစရာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒါလည်းပဲအရေးကြီးတဲ့ကိစ္စပါတကယ်လို့ကျွန်တော်အမြင်ပြောရင်တော့ရုရှားဝင်မှာကိုရုရှားတကယ်လို့ဒီကိစ္စမှာပါဝင်လာတယ်တရုတ်လည်းကြိုက်မှာမဟုတ်ပါဘူးအမေရိကန်လည်းမကြိုက်ပါဘူးဘာကြောင့်လဲဆိုတော့တရုတ်နဲ့ရုရှားဟာအခုလောလောဆယ်မှာအမေရိကန်ရဲ့ကြီးစွတ်မှုကိုဆန့်ကျင်ပြီးတော့ရင်းနှီးနေကြပြီမဲ့အရင်ကအစင်လာပြိုင်ဘက်တွေပါကွန်မြူနစ်နှစ်ကလည်းပဲသူတို့ပြိုင်ဘက်ပါပဲကွန်မြူနစ်ရုရှားဟာကွန်မြူနစ်တရုတ်ပြည်ကိုသူတို့နဲ့ဒန်းတူခွင့်ရေးကပတ်စက်ခွန်မှာ Ghost Story Rule ခေါ်တာပေါ့မပြေးခဲ့ပါဘူးအဲဒါတရုတ်ကမော်ဇီဒွန်းကရုရှားနဲ့လမ်းခွဲခဲ့ရတာအဲ့ဒီကိစ္စလည်းအများကြီးပါပါတယ်ဆိုတော့အခုကိစ္စမှာလည်းအစ်တောင်အာရှဒေသကိုတရုတ်ကသူတို့ရဲ့ backyard သူတို့ချန်စီယိုခတ်ထားတဲ့နေရာလို့သူတို့ကစိတ်ထဲမှာယူဆထားတော့ဒီထဲမှာရုရှားကလာပြီးတော့ဝင်ရောက်ဆွဲဖက်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မဟုတ်ပါဘူးဆိုတော့ရုရှားကရောက်ရှိနေတဲ့ဗမာပြည်ကိုဆိုတာဗမာပြည်ကတော့ဒါကိုအတက်စရာတစ်ခုနဲ့ဖော်ပြအောင်ဖော်ပြမှာပေါ့လေဗမာဆရာနာပါနေဘက်ကတော့သို့တော်လည်းပဲကျွန်တော်တို့တွေအတွက်ကပရိသတ်တွေတင်တော့ဆက်ဆက်ပြီးတော့ စဉ်းစားကြည့်ဖို့လောက်ပဲဖြစ်ပါတယ်ညီကုန်းဆွဲယူတော့မရဘူးထင်ပါတယ်ရုရှားပါလိမ့်မယ်လို့ဒီမှာ
အဲ့တော့ဒီရှမ်းမြောက်တိုက်ပွဲတွေရဲ့အလားအလာကဘယ်လိုဖြစ်လာနိုင်မှာလဲ
အခုတော့မပြီးနိုင်ပါဘူးကျွန်တော်ထင်တယ်တနိုင်ငံလုံးမှာရှိတဲ့ဒီ PDF တွေတော်လိုင်းအင်အားစုတွေပေါ်လေနောက်တိုင်းရင်းသားအင်အားစုတွေ NUG ဝါရအကုန်လုံးကစစ်ကောင်စီကိုဆန့်ကျင်နေတဲ့လူတွေကအပြန်အတက်သွားမဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်ဒီစီးရေးနိုင်ငံရေးအထူးကျွမ်းကျင်တဲ့ပညာရှင်တွေသုံးသပ်ကြတာလည်းပဲဒီလိုပဲမြန်မာနိုင်ငံရဲ့အခုတိုက်ပွဲပြည်သူစာ stalemate ဒီလိုစင်တူနာမဆိုအခြေအနေမဟုတ်တော့ဘူးဒီဘက်ကတော်လိုင်းအင်အားစုရဲ့ opposition ကိုသနာပါသလိုအဲ့ဘက်ကအသာနေပြီဖြစ်တယ်အသာတဲ့အခြေအနေဖြစ်လာနေဆိုတော့လူတိုင်းကစီးရေးနိုင်ငံရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ကျွန်တော်ကတော့စေသမားတွေမဟုတ်တော့အဲ့ဒါကိုပဲသူတို့ရဲ့ကိုကပြီးပြောမှာဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်လာနိုင်ပါတယ်တနင်္ဂနွေကအင်အားစုကအလိုဝင်ဖြစ်လာရင်တော့
အဲ့တော့အရင်ကမေးခဲ့တဲ့မိကုန်းကိုပဲပြန်မေးရမယ်ဆိုရင်ငင်းငင်းရေးအလားအလာကိုမျှော်မှန်းနိုင်မှာမလား
ဝေးပါတယ်ဝေးပါတယ်တကယ်လို့ဒီစစ်ပွဲမှာပြတ်သွားတယ်ဆိုပါအောင်တော့ငင်းငင်းတဲ့နိုင်ငံတိဆောက်ဖို့အတွက်အဲ့အခုတစ်ဖက်ဖက်ကိုနိုင်သွားတယ်ဆိုရင်တော့level ဘယ်လိုလုပ်ပြီးရောသူတို့ကနှိမ့်ဆိုင်ကြမလဲတနိုင်ငံလုံးနှိမ့်ဆိုင်တိဆောက်ဖို့အတွက်ဘယ်စနစ်နဲ့လုပ်ကြမလဲ federal ဘာညာပြောနေရတယ် best federal မှာလည်းပုံစံအမျိုးမျိုးရှိတယ်ဘယ်ပုံစံနဲ့သွားရမှာလဲဆိုတော့အများကြီးအစဉ်စဉ်သွားရမှာဖြစ်ပါတယ်လွတ်လပ်ရေးပြီးဆွဲခဲ့တဲ့ဖွဲ့စည်းပုံကလေးကစပြီးတော့ leadership မှာကျင်းသုံးလာတဲ့ဖွဲ့စည်းပုံကလေးကဒါ quasi federal အစဉ်ဆောင်တဲ့သဒ္ဒန်ဆောင်တဲ့ federal ပုံစံမျိုးဘာမပြည်တော်စုတစ်ခုမှဒီမှာတိုင်းပြည်တိုင်းနဲ့ပြည်နယ်ငါပြည်နယ်ငါ့ဥထားပြီးတော့လုခက်ရတာဖြစ်ပါတယ်ဆိုတော့အဲ့စနစ်ကလည်းဖက်ဒရယ်လိုပုံစံပြည်တော်စုဆိုတဲ့စကားဟာဖက်ဒရယ်ကိုဘာသာပြန်မယ်ဆိုရင်အဲ့စကားအလှဆုံးစကားပါပဲပြည်တော်တွေကိုစုထားတာသိကောင်းတဲ့စကားဖြစ်တယ်ဒါပေမဲ့ပြည်တော်တွေကိုစုထားတဲ့သဘောလည်းလုံးဝမဖူးခဲ့ဘူးအတိုင်းရင်းသားတွေသားတွေဟာပြည်တော်အနေနဲ့လည်းရည်တည်ခွင့်မရခဲ့ဘူးဆိုတော့တစ်ဖက်ဆောင်နေဆိုတော့အခုလည်းပဲဘယ်လိုပုံစံနဲ့သူတို့ညှိမလဲအဲ့လိုညှိလို့ပြည်လည်းမှုရမှသာလျင်တကယ်စစ်မှန်တဲ့ညီညာရေးဆိုတာဖြစ်မှာပါ။ဘုံရင်တော့မလွယ်သေးဘူးလို့ထင်ပါတယ်။ဒီပွဲသူတိုက်ပွဲပြပြတိတိုင်းပေါ့လေ
။ဟုတ်ကဲ့ပါ။အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
။ပါပ
ါ။ဆမ်းမြောက်တိုက်ပွဲကနေနိုင်ငံနဲ့စစ်ကောင်စီဆန့်ကျင်တိုက်ပွဲတွေပြင်းထန်လာတာကိုဦးကျော်စံသားနဲ့မမြဇေအောင်တို့ဆွေးနွေးကြတာပါမကြခင်ကျန်စီကဏ္ဍလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American သံကနေဗိုလ်ရညာစီစဉ်တွေကိုည10:00နာရီထိအခုတော့ပတ်စင်ကဏ္ဍတွေပေါ့နော်တက်ရိုက်ဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့ပတ်စင်ကဏ္ဍဂျန်စီပါလူငယ်တွေအတွက်ပါယုံကြည်မှုတည်ဆောက်ရမယ့်လူငယ်တွေအကြောင်းကိုပြောထားပါတယ်လူငယ်ဆိုတာဘာမဆိုစွန့်စားလုတ်ကင်လူစိတ်ရှိသူတွေဖြစ်ပါတယ်ဘယ်အရာကိုမဆိုလဲသိကျင်တက်ချင်စိတ်နဲ့ကြိုးစားတက်ကြသူတွေပါဒါကြောင့်ဒီတစ်ပတ်ဂျန်စီအစီအစဉ်မှာလူငယ်တွေသိထားသင်တာတစ်ခုဖြစ်တဲ့စိတ်ဓာတ်ကြန့်ခိုင်မှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ကြမလဲဆိုတာကိုဆွေးနွေးထားပါတယ် lifestyle နဲ့ mindset coach တယောက်ဖြစ်တဲ့မတ်ရွှေစုလှိုင်နဲ့မခင်လေးစကားပြောထားပါတယ်ခင်ဗျာ
မင်္ဂလာပါဂျန်စီတို့တက်ချင်ရောက်ပြီဒီတစ်ပတ်မှာတော့ဂျန်စီတွေရဲ့စိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတည်ဆောက်ဖို့အတွက်ဆိုရှယ်မီဒီယာမှာ lifestyle နဲ့ mindset coaching လုပ်ပေးတဲ့ page လေးဖြစ်တဲ့သူမရဲ့ပေကင်ရှင်ကိုဖိတ်ခေါ်ထားပါတယ်နားထောင်ကြည့်နော
်အားလုံးမင်္ဂလာပါကျမကတော့ဒီသူမ coaching platform မှာပေါ့နော် social media influencer တယောက်အနေနဲ့ရော life coach တယောက်အနေနဲ့ရောလှူဆောင်နေတဲ့မတ်ရွှေစုလန်ဖြစ်ပါတယ်ရှင်
ကဲမရှိစုလိုက်နေဆုံးပေါ်မှာရောက်နေပြီဆိုတော့ဂျန်ဇီဆိုတာဘာလဲလို့သူမေးကြည့်လိုက်မယ်နော
်ဂျန်ဇီဟာပြက်လဲပြက်သားကြတယ်အဟုန်နဲ့ပြေးတယ်ပေါ့နော်သူတို့ဖြစ်ချင်တဲ့စိတ်လည်းတော်တော်များတယ်လုံမယ်ကြိုင်မယ်ချမယ်ဆိုတဲ့စိတ်တော်တော်ရှိတယ်ပေါ့အဲ့လိုမျိုးအဟုန်နဲ့ပြေးတယ်လို့ပြောချင်တယ်ပေါ့အဟုန်နဲ့ပြေးတယ်စလာတဲ့ကအလုံစားလုံမယ်ဆိုတဲ့ကကိုယ်ပိုင်လုပ်ငန်းပဲလုပ်မယ်ဘယ်သူစီမှမလုပ်မလို့အဲ့ဒါမျိုးစားနိုင်ငံခြားထွက်မယ်ထွက်ချပလိုက်မယ်အဲ့လိုမျိုးကများတယ်ပေါ့နော်အဘယ်လိုလုပ်ရမလဲပြောတာပြောလိုက်အဲ့ဒီဟာကိုသူလုပ်မယ်အဲ့ဒါမျိုးပေါ့တအားလဲ ambitious ဖြစ်ကြတယ်လို့မြင်တယ်အဲ့ဒါကျွန်မ page ကပြောတာလဲပါသလိုကျွန်မရဲ့ပတ်ဝန်းကျင်မှာလဲ Gen Z လေးအများကြီးရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကတအား ambitious ဖြစ်ကြတယ်လဲတွေ့ရတကယ်ဆိုသူတို့ရောက်နေတဲ့နေရာကြီးလဲတော်တော်ရောက်နေပြီးနေရင်တော့မှဒီထပ်ပို့ပြီးတော့တေးကြတာကိုလိုချင်တဲ့ဆလောင်ကြရတယ်ပေါ့နော်ဆိုတော့ဒါဟာကျမ Gen Z တွေစီကနေလေ့လာမိတာဖြစ်တယ်သူတို့ကပြောရဲဆိုရဲကြတယ်နော်ဟိုကျမတို့ဒီမြန်မာတွေမှာအရင်တော့ကကြတော့အဲ့လိုမျိုးမပြောရဲမဆိုရဲဘူးဆိုတော့အဲ့ဟာတခုပေါ့နော် stereotype တခုရှိခဲ့ပြီမြင်အခုကျတော့ဒီ Gen Z တွေကိုကျမကြည့်လိုက်ရင်သူတို့တအားပြောရဲဆိုရဲကြတယ်မကြောက်တတ်ဘူးပေါ့နော်သူတို့မှာ sense of risk ပေါ့ဆိုတော့ sense of fear လို့ခေါ်တော့ပေါ့တိတ်အကြောက်မရှိဘူးလို့ကျမမြင်တယ်ပေါ့နော်ဘယ်မှာပဲဖြစ်ဖြစ် Gen Z တွေစီမှာတွေ့ရတဲ့ quality တခုကအဲ့ဒါဖြစ်တယ်ဆိုတော့ကောင်းတဲ့ quality တခုပါပေါ့နော
်ဒီလောက်အရှင်ပြင်းပြင်းနဲ့သွားတာတော့မှတခါတလေမှာလမ်းပျောက်သွားတဲ့ခါတွေရှိရနော်အဲ့တော့ဒီလိုလမ်းပျောက်သွားတဲ့အချိန်တွေမှာဘယ်လိုလုပ်သင့်လဲမေးကြည့်မယ
်အဲ့ဒီစိတ်အဟုန်ကိုနောက်ကလိုက်ထိန်းပေးမယ်တရားလေးလည်းနည်းနည်းလို့ရတယ်လို့ကျွန်မပြောချင်ပါတယ်ဘာကြောင့်လဲဆိုတော့စိတ်ကအချိန်နဲ့ပြည်ရဲ့ပေါ့နော်ဒါကိုနောက်ကနေပြီးတော့လိုက်ပြီးတော့သူကတရားလို့ပြောလိုက်လို့ရှိရင်သူတို့ကဒါဟိုလူကြီးစကားပြောတယ်ဆိုတာမျိုးဖြစ်သွားမယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့ Gen Z တွေမှာလည်းသူတို့နဲ့လိုက်ဖက်တဲ့စိတ်ရဲ့တရားလေးလည်းနည်းနည်းစောင့်ဖို့လိုတယ်လို့ပြောချင်တယ်အဲ့လိုမျိုးမဆောင်တဲ့အခါကျတော့ဒီတရားဟိုစိတ်တရားပေါ့နော်စိတ်ရဲ့အထင်းလေးပေါ့အဲ့လိုမျိုးရှိတဲ့အခါကျတော့မှဟိုပြေးတဲ့အခါလေပေါ့နော်အဟုန်နဲ့ပြေးတယ်အတက်ကလေးရှိတဲ့အခါလေဒီအတက်ကိုရေရှည်ဖြစ်အောင် sustainable ဖြစ်အောင်ထိန်းနိုင်မယ်အဲအဲ့လိုမျိုးပဲကြာရင်လည်းအကြသက်သာမယ်နော်ကြာတဲ့အခါကြာလို့ရှိရင်လည်းဟိုဒီအကြနေပြီးတော့ပြန်ထနိုင်အောင်ပြီးတော့ယုံထွက်နိုင်အောင်အတွက်ကိုဒီစိတ်ကိုတရားစောင့်တဲ့ဥစ္စာလေကုပေးတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုဒီလမ်းပျောက်တယ်ဆိုတဲ့ဟာတွေပြောတဲ့ဟာတွေရှိတယ်နောက်တစ်ခုကတစ်ခုခုပြဿနာဖြစ်ရင်တစ်ခုခုနဲ့တက်သွားလို့ရှိရင်အဟောင်းနဲ့တော့ပြေးတာမှန်တယ်တနည်းအားဖြင့်မှာကိစ္စတစ်ခုခုနဲ့တက်သွားရင်အဲ့တက်သွားတဲ့နေရာကနေပြီးတော့တော်တော်နဲ့ပြန်ပြီးတော့မထွက်နိုင်ပဲနဲ့အဲ့ဒီမှာလဲနေတတ်တယ်ပေါ့နော်ဆိုတော့ဒါတွေဟာစိတ်ကိုတရားစောင့်လို့ရှိရင်ဟိုတိုက်ရင်လည်းအထင်းလို့ရတယ်လို့ကြာရင်လည်းအကြသက်သာတယ်ဆိုတော့ဒါလေးတစ်ခုပြောချင်ပါတယ်ရှင်
ခုကလေးမရှိစုလိုက် Gen Z တွေအတွက်အရေးကြီးတာလေးပေါ့နော် introvert ပဲဖြစ်စေ extrovert ပဲဖြစ်စေပေါ့နော်ကိုကိုကိုယုံကြည်မှုရအောင်ဘယ်လိုတည်ဆောက်သင့်တယ်လို့ထင်လဲ
လူတိုင်းကအများသောအားဖြင့်တော့ 100% introvert 100% extrovert ဆိုတာမျိုးတော့မရှိပါဘူး။ဟာ introvert တယောက်ကို extrovert ဖြစ်အောင်လုပ်ပါလား extrovert တယောက်ကို introvert ဖြစ်အောင်လုပ်ပါလားလို့ဘယ်တော့မှမတိုက်တွန်းပါဘူး။ဆိုတော့အများရန်ကိုယ့်အနေကိုကိုယ့်အရှိလေးတိုင်းပဲနေဖို့အတွက်ကိုတိုက်တွန်းနေသူဖြစ်ပါတယ်။အဲတခုပဲကိုယ့်ရဲ့အလုပ်အကိုင်းကတောင်းဆိုတဲ့တချို့ skill တွေကပေါ့နော်ကိုယ်မှာလက်ရှိရှိနေတဲ့အာပုံစံကို personal ဒါတွေက personality trait တွေပေါ့နော်ဆိုတော့ကို personality ကိုနည်းနည်းညှိပေးဖို့လိုတယ်ဆိုလို့ရှင်တော့ skill တစ်ခုအနေနဲ့တချို့နေရာလေးကို develop လုပ်လို့ရတာရှိတယ်ဥပမာဆိုရင်ကျမက introvert original ပေါ့မူလအဖြစ်ကျမကintrovert ပါသို့တော့အလုပ်လုပ်တဲ့အချိန်မှာကိုက marketing ကိုရွေးချယ်ရွေးချယ်တဲ့အခါကျတော့သူက marketing and communication အရင်များတယ်လေအဲ့လိုများတဲ့အခါကျတော့ကိုအလုပ်ထဲမှာနေပြီးတော့လိုအပ်တဲ့အတွက်ကြောင့်မလို့ဟိုအောက်ကိုဝင်ဖြစ်အောင်လူတွေနဲ့စကားပြောတတ်အောင်ဒါမျိုးတွေကိုဟိုတင်ယူတဲ့အခါကိုကနည်းနည်း extrovert ဖြစ်သွားတယ်ပေါ့ဒါပေမဲ့ဒါကကျမ introvert ဖြစ်နေခြင်းကိုကောင်းမယူလို့ချိန်ယူတာမဟုတ်ဘူး။ကျမယူလိုက်တဲ့ profession က marketing ဖြစ်နေလို့ချိန်ယူတာ။အဲ့လိုလုပ်ဖို့မလိုဘူးဆိုရင်လည်းမချိန်လို့ရတယ်။ဒီနှစ်ခုနှစ်မျိုးလုံးမှာသူ့အနေနဲ့သူ quality တွေရှိတယ်။ extrovert မှာလည်း extrovert quality နဲ့ introvert မှာလည်း introvert quality ရှိတယ်။ချိန်လိုက်စရာမလိုဘူးလို့ပြောချင်တယ်ပေါ့နော်။ကိုရင်းရှည်လိုက်နာနိုင်တဲ့ကိုရဲ့ customized personality လေးကိုပဲတိဖို့နဲ့တိဆောက်ဖို့ပြောချင်ပါတယ်ပြီးတော့ဒါဟာရေရှည်လဲကိုတကယ် commitment ပေးနိုင်တဲ့ဟာဖြစ်ရမယ်ပေါ့နော်အော်ကျွန်မဆိုလို့ရှင်လဲဒါ online မှာတမျိုးပြောပြီးအပြင်မှာတမျိုးလုပ်တာမျိုးမလုပ်ဘူးပေါ့ဆိုတော့ဒါဆိုရင်ဒီ personality ကကိုအမြဲ consistently အမြဲတောက်လျှောက်သွားနိုင်တဲ့ဟာဆိုလို့ရှင်ဒါလေးကိုပဲတိဆောက်ဖို့အတွက်ပြောချင်ပါတယ်ဟုတ်ဒါကကိုကိုလဲ confidence ပို့ပြီးတော့ရှိစေမယ်ပေါ့နော်ဟုတ်လုံယူထားတဲ့ဟာမဟုတ်ဘူးဆိုတော့လေ
self confidence လို့ခေါ်တဲ့ကိုကိုကိုယုံကြည်မှုဟာတိတ်ရေးကြည့်တယ်နော်ဒီတစ်ပတ်တော့ဒီလောက်ပဲရှင်းတစ်ပတ်မှာလဲ Gen Z တွေနဲ့အမြဲတွန်တွဲနေတဲ့အကြောင်းအရာလေးတခုကိုသူမနဲ့ဆက်ပြောမယ်ဆက်ဆက်ဆောင်ကြည့်နော်တတ
အနာဂတ်လူငယ်တွေစိတ်သက်ကြန့်ခိုင်ဖို့ကိုယ့်ကိုယ်ကိုယုံကြည်မှုတည်ဆောက်ရေး Gen Z ကဏ္ဍမှာမခင်လေးပြောပြခဲ့တာပါ VOA American တိုင်းရဲ့ဗိုလ်ရုညအစီအစဉ်လေးဆက်ပြောပြနေပါတယ်အခုတော့ကိုရန်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါ အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့သုံးနိုင်ငံပူးတွဲကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမယ်မြို့16မြို့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်ထားပြီးပါပြီဒီအထက်မှာအဓိကကြတဲ့မြို့တွေအတော်များများပါပေမဲ့ Washington DC မြို့တော့မပါခဲ့ပါဘူးဒါနဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေကိုကိုရနိုင်တင်ပြပေးပါအောင်ခင်ဗျာ
အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ်မြို့တွေကိုရွေးချယ်လိုက်ပါပြီဒီလိုကမ္ဘာဘောလုံးဖွဲ့ချုပ်က2026ကမ္ဘာဖလားဘောလုံးပွဲအတွက်အဲ့ဒီသုံးနိုင်ငံကလူကြီး16မြို့ကိုရွေးချယ်လိုက်တာပါစုစုပေါင်းမြို့22မြို့ကကမ္ဘာဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မြို့မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်အမေရိကန်မှာတော့ LA San Francisco Seattle Kansas CityDallas, Houston, Atlanta, Boston, Miami, New York, New Jersey, and Philadelphia, New York, New York, New York, New York, Mexico, Mexico City, Guadalajara, Monterrey, New York, Canada, Vancouver, Vancouver, Toronto, New York, New York, New York. FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့အဲ့ဒီမျိုးတွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် The most competitive process everfor the FIFA World Cup and of course congratulate the 16 cities I mean we will have the world coming here
Kabala Bolong Pwe atwet ka do da ga pyan sai mu a mya song long ngan sin phit pi a ywe khan ya de myo atwet goun yu ba de ta ka ba long ga di ko la ja ma phit pi do a yan ko sait lou sha sia kaung de pwe phit ma ba chanaw pyo de lu ba be da ga ka ba bo ma di de khan na song pwe phit ma ba
မြို့ငီးကြစီနဲ့အလီစတဲ့အရွေးခံရတဲ့မျိုးတွေကမြူကန်နေနဲ့တာဝန်ရှိသူတွေကတော့ကမ္ဘာဖလားကိုသူတို့မျိုးမှာချင်းပါမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အဝဲခံနေကြပါတယ်။မြူကြစီပြည်နယ်အုပ်ချုပ်ရေးမှူးဖဲလ်မာဖီကတော
့ In as much as we want the early games there's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်တဲ့လောက်ကစားစေချင်တယ်လို့လူချင်းဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်နောက်ဆုံး final ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ Met Life ဝင်းကြီးမှာကင်မြောက်စေချင်ပါတယ်ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲနယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့ Ellis Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစိတ်မြင့်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူး
ယင်းခါရဲမျိုးတွေကတော့ Washington DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ Canada က Edmonton မျိုးတွေပဲဖြစ်ပါတယ်။အဲဒီမှာ American ရဲ့မျိုးတော် Washington DC ယွေးမခါရဲပေါ်မှာအတော်များများကတော့အံ့အားတင့်နေကြပြီးတော့မျိုးတော်ဖြစ်တဲ့ Washington DC ကိုယွေးချယ်တင့်တယ်လို့ယူဆကြသူတွေလည်းအများပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မျိုးတွေထဲမှာ Washington ကိုယွေးမခါရဲနဲ့ပတ်သက်ပြီးတော့ Washington DC မျိုးတော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလေယဉ်စဉ်ကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲမသွားတတ်မလာတတ်ဆိုတော့ကျွန်တော်တို့ TV ကကြည့်ရတယ်။အခုချိန်တော့ကျွန်တော်တို့2026လုံးမယ်ဆိုတော့ပြီးတော့အာဝန်တန်းတော့အမေရိကန်နိုင်ငံနဲ့ပါတယ်။တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူး။ဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်။ဒါကြောင့်မို့ဒီတစ်ခေါက်တော့အဲ့နေရာမှာရောက်တဲ့နေရာမှာတွက်ကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကိုတည်တဲ့လောက်ကတော့ကျွန်တော်တို့တည်တဲ့လောက်ကတော့နယူးယောက်တို့ဖီလာဒဲဖီးယားတို့ပါတယ်။ဖီလာဒဲဖီးယားဆိုလည်းတွားရင်နှစ်နိုင်လောက်ပဲကြာတယ်နယူးယောက်ကလည်းတွားရင်လေးနိုင်လောက်ပဲကြာတယ်။အဲ့ဒါကိုတွေ့တော့ဒီတစ်ခေါက်တော့တွက်ကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာ။ဒါပဲဖြစ်စီကျင်တာပါဗျာ။ Washington DC မှာဖြစ်စီကျင်တာပါဗျာ။ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွက်ကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာ။အဲ့ဒါလိုမျိုးခံစားရပါတယ်ခင်ဗျာ
။ Washington DC မှာဘာကြောင့်ဖြစ်ပါစေလဲလို့မြင်လဲ။
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှလာပြီးတော့ဖြစ်စီကျင်တာကျွန်တော်လည်းဒီစီမှာနေခဲ့တဲ့လူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမြို့တော်မှာလောက်ရင်တော့ကျွန်တော်တို့ကဒီမြို့မှာနေတဲ့အတွက်ဖြစ်စီကျင်တဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင် state တွေမှာလုပ်လေကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံနဲ့ဆုံဖြတ်ထားပြီးသားပါခင်ဗျာ
Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့ချိန်ပန်းခဲ့တာပါအဘွားကိုစလီကဘာဖလားမှာတော့ Washington က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့ Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ခွင့်ကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ခွင့်ဟာလည်းကဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးခွင့်ကလည်း လူလက်တော်ပဲဆက်လာကြကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲဘော်တီမိုးနဲ့ဝါရှင်တန်နှမျိုးပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်ဘော်တီမိုးမျိုးကအသစ်ပြန်လည်မွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွဲမှာပွဲကိုကစားပြီးတော့ဝါရှင်တန်ကအမျိုးသားရေးဘင်းနဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်အောက်သားဝေဖန်သူတွေနဲ့သုံးသက်သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပမှုအတွက်ထိတ်တန့်အဆင့်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသက်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပမှုတာကြောင့်အခုတစ်ချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး6မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပြီးမယ်လဲဖွင့်ပွဲနဲ့နောက်ဆုံး final ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့ Mr. Infantino ကပြောပါတယ်။ဒါပြင် Mr. Infantino ကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးဖို့ရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone here by 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှော့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိတ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရဲပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့သုံးနိုင်ငံပူးတွဲပြီးအင်ရှင်ဖြစ်ကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ်အထမအဆုံးကမ္ဘာဖလားလည်းဖြစ်ပါတယ
်ကိုရနိုင်တင်ပြတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်ဒီကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်ရဲ့မြို့တော်ဝါရှင်တန် DC မှာပါခဲ့တာကိုသုံးသပ်ခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA ရဲ့ဗိုလ်ဒုညအစီအစဉ်လေးအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမက်ခင်လေးပြောပြပေးပါဦးခင်ဗျာ
ဒီစစ်သွေးကြောအုပ်စုကိုပြင့်မဲ့ထားပြီးလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကိုလုပ်နေစင်ပါပဲ။ဟာမတ်စ်ကထိတ်တန့်လက်နက်ထုတ်လုပ်သူတို့ကိုအစ္စရေးစစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောပါရယ်။စစ်စီရေးတွင်ပါလက်စတိုင်းအရက်သားအများအပြားဟာဂါဇာကမ်းမြောင်တောင်ပိုင်းကိုထွက်ပြေးလာကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောသလိုနောက်ပိုင်းရောက်လာတဲ့သူတွေကိုနေရာချထားဖို့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုလသမဂ္ဂကပြောပါရယ်။လူသားချင်းစာနာထောက်ထားမှုညှိနှိုင်းရေးဆိုင်ရာကုလသမဂ္ဂရုံးကတော့အင်္ဂါနေ့ကခမ်းမန်းကြီးလူပေါင်း 15,000 လောက်ထွက်ပြေးခဲ့ရပြီးရခိုင်နေတွေကထက်3ဆပိုများတယ်လို့ပြောပါရယ်ရှင်။အမေရိကန်အစိုးရရဲ့ကာလာဒိုအစိုးရရန်ပုံငွေဥပဒေကြမ်းဟာနိုဝင်ဘာလ18ရက်မတိုင်ခင်မှာတက်တန်းကုန်မှာဖြစ်ပေမဲ့အစ္စရေးကိုအမေရိကန်အကူအညီပေးရင်းနဲ့လုံခြုံရေးကိစ္စရပ်တွေမှာဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခွင့်သဘောတူညီမှုတွေရဖို့ကတော့နောက်နေလျက်ရှိနေပါတယ်။တလကျော်ကြာမြင့်နေပြီဖြစ်တဲ့အစ္စရေးဟာမတ်စ်ပွဲမှာအစ္စရေးဘက်ကအကူအညီပေးရတဲ့အတွက်ဒီမိုကရက်ရောရီပက်ဘလစ်ကန်တွေကပါသဘောတူထားပေမဲ့လက်တွေမှာအကူအညီပေးရေးကိစ္စတွေကရှေ့ဆက်မရဖြစ်နေတာပါ။အရင်ဘက်ကရီပက်ဘလစ်ကန်အများစုရှိတဲ့အောက်လွှတ်တော်ကအစ္စရေးရဲ့လေကြောင်းနဲ့ဒုံးကျည်ကာကွယ်စနစ်တွေအတွက်ရန်ပုံငွေဒေါ်လာ 13.6 ဘီလီယံပေးဖို့ဥပဒေကြမ်းကိုခွင့်ပြုထားပေမဲ့ဒီမိုကရက်အများစုရှိတဲ့စီနေလွှတ်တော်ကသဘောမတူတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးက G7 စီးပွားရေးအင်အားကြီး9နိုင်ငံအနေနဲ့ Israel Hamas အပေါ်ဘုံရက်တိချက်ထုတ်လိုက်တယ်လို့ဆိုပါရယ်နိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိတ်တန့်တန်တမန်တွေ Israel Hamas စစ်ပွဲအပေါ်ရက်တိချက်သဘောထားတရက်ကိုဒီနေ့မှပဲတညစ်တညွတ်ထဲထုတ်ပြန်လိုက်တာပါ Hamas အပေါ်အပြစ်တင်ရှုတ်ချပြီး Israel ရဲ့ခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြပါရယ်ဂါဇာဒေသကအရက်သားတွေအတွက်လည်းအကူအညီကိုအမြန်ဆုံးပေးအောင်လို့အပြစ်ခတ်ရက်စဲဖို့သဘောတူခဲ့ကြပါရှင်
ကျေးဇူးပါမက်ခင်လေးရေ VO ရဲ့ဗိုလ်ဒုညအစီအစဉ်တွေကတော့ဒီမှာပဲပြီးတော့ပါပြီဒီညထုတ်လို့ရင်မှုကကိုစံကျော်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Best နဲ့ Cider Hamdon တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ VO ကိုအခုလိုနားဆင်အားပေးကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.